ကချင်ပြည်နယ်ဖားကန့်ဒေသမှာလူပေါင်း113ယောက်ထပ်မံနေတည်ဆုံခဲ့တဲ့မြေပြိုကျမှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဒီလိုအခြေအနေမျိုးတွေကိုဟန်တာဖို့ဖားကန့်မြို့နယ်မဲဆန္ဒနယ်မြေကရွေးကောက်ခံကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ဖားကန့်ဒေသမှာမြေစာပုံပြိုကျမဲ့အခြေအနေတွေရှိနေစေဖြစ်တာကြောင့်ကြောက်စိမ်သူဖော်ရေးလုပ်ငန်းတွေအာဏာပိုင်တွေနဲ့လူထုကြားပူပေါင်းဆောင်ရွက်ပြီးမတော်တဆမှုတွေကိုဟန်တာဖို့လိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့ဆက်ရန်ရာကြီးတွေနဲ့သူဖော်တာကိုလည်းရပ်တန့်ဖို့တိုက်တွန်းခဲ့တာပါဖားကန့်မြို့ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာကြောက်စိမ့်တူးဖော်ရာကထွက်ရှိတဲ့ဆွန့်ပစ်မြေစာပုံတွေပြိုကျလို့လူတွေထိခိုက်ဒေဆုံးတာဟာဒီနှစ်အတွင်းမှာအနည်းဆုံး5ကြိမ်ဖြစ်ပွားခဲ့ပြီဖြစ်ပါတယ်။အရင်4ကြိမ်ဖြစ်ပွားရမှာတော့အာနာပိုင်တွေက16ယောက်ဒေဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့ဒေသခံတွေကတော့60ကျော်လောက်ရှိမယ်လို့ခန့်မှန်းခဲ့ကြတာပါ။ပြီးခဲ့တဲ့စနေနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကိုရှင်းလင်းရမှာတော့ဒီကနေ့အထိတည်ဆုံးသူရုပ်အလောင်း110ကျော်တွေ့ရှိထားပြီဖြစ်တာကြောင့်ဒါဟာဖားကန့်ဒေသမှာအစိုးရအဆုံးမြေစာပုံပြိုကျမှုတစ်ခုလည်းဖြစ်ပြီးလောလောဆယ်မှာထပ်မံပြိုကျနိုင်တဲ့မြေစာပုံတွေရှိနေသေးတယ်လို့ဖားကန့်မြို့နယ်ကလက်ရှိရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကပြောပါတယ်
သမီးအားချောက်ဝင်းတိတ်နေချင်းဒီကိုတရားနဲ့အလားပေါ့နင်းရရှာလာခုဒီနေ့ရှင်းတော့ပေါ့မစင်တရား73ဖြစ်သွားပြီပေါ့ဗျာအဲဒါ allowance chapter 2 form ကတော့အများဆုံးပေါ့ဗျာဒါတော့အချိန်နဲ့ညချက်ပြီးတော့တိုးဖို့လားပါလိမ့်ညအားရှိသေးတယ်ခမန်းကြီးပေါ့ဗျာတော့အရင်150ဝန်းကျင်လောက်တော့သူကတိုးလာနိုင်မယ်နေတာရှိသေးတယ်အခုဖြစ်သွားတဲ့နေရာရှူလေးမှဖြစ်တာမိသားပုံကအဲ့ဒီကြိုကြတဲ့အောက်မှာကိုမိသားပုံနောက်ထပ်ပုံရှိသေးသူပြောတဲ့မိသားပုံတော့မြင်လားလားပေါ့နောက်ထပ်ကြိုနေအဲ့ဒီအောက်မှာရှိတဲ့ရွာအဲ့ဒီခုဖြစ်တဲ့နေရာနဲ့တစ်ဆက်ကြတဲ့ရှိတဲ့အိမ်တွေထပ်ပြီးပါနိုင်တဲ့နေရာရှိတယ်
နောက်ထပ်မြေစာပုံပြိုကျပြီးလူတွေထိခိုက်ဒေဆုံးမှုမရှိအောင်ဆောင်ရွက်တင်တာတွေကိုဥတင်စိုးကအခုလိုဆက်ပြောပါတယ
်ဒါဒီလိုမျိုးတွေကိုအဲမဖြစ်အောင်ဆိုရှင်အားလုံးဝိုင်းဝန်းပြီးတော့ညောင်းတက်ဆိုင်ရကျွန်တော်တို့အာရမိုင်းဖွဲ့စည်းရောကုမ္ပဏီရောပြည်သူလူထုရောနော်ဒီအမေရိကန်တွေနားလည်တကြနေသူတွေအားလုံးပူပေါင်းပါဝင်ပြီးတော့ခင်ဗျားခြားသားတွေကိုနောက်ရင်းစေးရှာရင်လည်းသူတွေအားလည်းကြည့်အောင်ဘယ်လိုလုပ်လဲဆိုစီမံချက်လေးနဲ့အားလုံးပူပေါင်းဆောင်ရရင်တော့ဒီလိုမျိုးဖြစ်နေမယ်တော့လို့ကျွန်တော်မြင်နေတယ်။အဓိကကပြည်သူလူထုပူပေါင်းဆောင်ရမှာရမယ်။ဟိုတက်ဆိုင်ရာအာရမိုင်းဖွဲ့စည်းရောကုမ္ပဏီတွေကတခါကြီးကျိုးစေတနာလေးနဲ့ပြုပြောတာဒီပုံမှာလည်းအဲဂျာလီလည်းနားလည်းလက်ခံပေးရမယ်အနေထားမျိုးရှိတယ်။
ဖားကန့်ဒေသတဘာဝပတ်ဝန်းကျင်ပျက်စီးမှုကိုကာကွယ်ဖို့အတွက်စစ်ရန်တရားကြီးတွေနဲ့ကြောက်စိမ့်ထုတ်လုပ်တာကိုရပ်ဆိုင်သင့်တယ်လို့လည်းသူကပြောဆိုပါတယ်
။အခုပြည်သားပုံတွေပြစ်ထားတာကြီးကတဘာဝရေဝီရေလဲကြီးပေါ့ဗျာ။စာကြောတောတောင်ရှုံမြောင်းမှာပြစ်ထားတာဖြစ်ခဲ့တယ်။အဲ့တောတောင်ရှုံမြောင်းတွေကလည်းကိုထွက်တဲ့ကြီးထွက်တဲ့အားလုံးကောင်းကိုနေသားတွေကိုစီးမဲ့ကမ်းမဲ့ပြစ်တဲ့ခါကျရေစီးစင်းတဲ့မျိုးလို့ဥရချောင်းထဲမှာလာရောက်လာ။အဲ့ဥရချောင်းကြမ်းကြီးအနည်းဆုံး10ပြည်နဲ့အပြည့်ပြစ်တော့ရေကြီးရေချောင်းတွေအကြီးကြီးဖြစ်တယ်။ခါဘူးမှာမကြုံဘူးကောရေကြီးမှုဖြစ်တယ်။အတိတော်ကြီးတွေမရှိတော့ဘူး။တဘာဝတော်ရင်ဒိဋ္ဌိတွေမရှိတော့ဘူး။အကြီးအကျယ်တဘာဝပေါင်းခြင်းပျက်စီးဆုံးရှုံးတော့လေ။အဲ့တော့ဒီလိုတော့ဆက်ရရတွေနဲ့အကြီးအကျယ်ထုတ်လို့တဲ့စနစ်မျိုးတွေလည်းလို့အဲ့ကျွန်တော်သာရှိတယ်လို့ကျွန်တော်အလိုရချင်တယ်
ဒီကနေ့ထပ်မံ24တွေးရှိတဲ့ရုပ်လောင်းကတော့ရှစ်လောင်းသာရှိတယ်လို့ဖားကန့်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်
။အခုဒီမနက်7နာရီကနေပြီးတော့စပြီးတော့ထူတာဒီဟွာပြီးတော့ရှစ်လောင်းရပြီအခုချိန်ပြီးတော့အလုံးပေါင်း100ကျော်ဝါပြီဗျာ။
ဖားကန့်ဒေတာမှာကြောက်စင်းတူးဖို့နေတဲ့ကုမ္ပဏီပေါင်းအနည်းဆုံး50ကျော်ရှိတယ်လို့ကြောက်စင်းနဲ့ရွှေလုပ်ငန်းလုပ်ကန်သူပေါင်းကတော့သိန်းနဲ့ချီရှိနေပြီးရင်းစားပုံပြိုကျတာကတော့ဒီနှစ်ဇန်နဝါရီလ9ရက်နေ့ကတကြိမ်မတ်လ6ရက်နေ့ကတကြိမ်မတ်လ30ရက်နေ့ကတကြိမ်နဲ့စက်တင်ဘာလ2ရက်နေ့ကတကြိမ်ဖြစ်ပွားခဲ့ပါတယ်